ဗြိတိန်ရဲတပ်ဖွဲ့ကမန်ချက်စတာမြို့အသေးခံဘုံးခွဲမှုနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုမှာတိုးတက်မှုတွေရှိလာတဲ့အတွက်အကြမ်းဖက်မှုအန္တရာယ်သတိပေးနှိုးဆော်ချက်ကိုအမြင့်ဆုံးအဆင့်ကနေစနေနေ့မှာတဆင့်ရှော့ချတက်မှတ်လိုက်ကြောင်းဝန်ကြီးချုပ်ထရီဆာမေးကပြောကြားလိုက်ပါတယ်။တင်းနယ်လာနေ့ကမန်ချက်စတာအားကစားရုံမှာအသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်သွားခဲ့ပြီးတဲ့နောက်ဗြိတိန်ရဲအကြမ်းဖက်မှုအန္တရာယ်သတိပေးနှိုးဆော်ချက်ကိုအမြင့်ဆုံးအဆင့်အထိတက်မှတ်လိုက်ပြီးလက်နက်ကိုင်ရဲတပ်ဖွဲ့တွေကိုကူညီဖို့စစ်သားတွေကိုဆစ်လွတ်ထားကြောင်းဝန်ကြီးချုပ်ထရီဆာမေးကအင်္ဂါနေ့မှာကြေညာခဲ့တာဖြစ်ပြီးနောက်ထပ်တိုက်ခိုက်မှုဖြစ်နိုင်ခြေရှိတယ်လို့လည်းသတိပေးခဲ့တာပါ။အကြမ်းဖက်မှုအန္တရာယ်ဖြစ်နိုင်ခြေအမြင့်ဆုံးကနေတဆင့်ရှော့ချလိုက်ပေမဲ့လည်းနောက်ထပ်တိုက်ခိုက်မှုဖြစ်နိုင်ခြေရှိတယ်လို့ယူဆထားဆဲဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အစောပိုင်းတုန်းကအမေရိကန်ပော့ပ်ဆိုတော့ Ariana Grande ရဲ့ဂီတဖျော်ဖို့ဘက်မှာဖြစ်သွားခဲ့တဲ့အသေးခံဘုံးခွဲမှုနဲ့ဆက်နွယ်တဲ့သူနှစ်ဦးကိုထပ်မံဖမ်းဆီးလိုက်ကြောင်းဗြိတိန်ရဲတပ်ဖွဲ့ကကြေညာပါတယ်။စနေနေ့ကပြုလုပ်ခဲ့တဲ့ဝန်ရောက်စီးနှင်းမှုအတွင်းအသက်22နှစ်အရွယ်နဲ့အသက်20အရွယ်အမျိုးသားနှစ်ဦးကိုဖမ်းဆီးလိုက်ကြောင်းမန်ချက်စတာရဲတပ်ဖွဲ့ကတွစ်တာလူမှုကွန်ရက်ကတစင်ကြေညာခဲ့ပါတယ်။ Chatham Hill အရမရှိတဲ့အဲ့ဒီအမျိုးသားနှစ်ဦးရဲ့အိမ်ကိုဝန်ရောက်ဖို့ကြိုးစားစဉ်ထိန်းချုပ်ဖောက်ခွဲမှုထပ်မံပြုလုပ်ခဲ့ရကြောင်းလည်းရဲတပ်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုချိန်ထိစစ်ဆေးမေးမြန်းမှုအတွက်အမျိုးသား12ဦးကိုထိန်းသိမ်းထားတယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။